မြန်မာနိုင်ငံမှာပြီးခဲ့တဲ့24နာရီအတွင်းကိုဗစ် -19 ရောဂါကူးစက်သူ605ယောက်ထပ်တိုးပြီးသေဆုံးသူ10ယောက်ထပ်တိုးတဲ့ကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီကနေ့ထုတ်ပြန်ချက်မှာပါတဲ့သေဆုံးသူတွေထဲမှာ10ယောက်ကရောဂါအခံရှိသူတွေဖြစ်ပါတယ်။တက်ခွဲနမူနာပေါင်း 18,800 ကျော်ကိုစစ်ဆေးခဲ့တဲ့အထက်ကအခုလိုနောက်ထပ်ရောဂါပိုးကူးစက်ထားသူတွေတွေ့ရတာဖြစ်ပြီးဒီကနေ့ထိဆိုရင်စစ်ဆေးခဲ့တဲ့တက်ခွဲနမူနာပေါင်း 9,400 ကျော်ရှိသွားပါပြီ။သေဆုံးသူအရေအတွက်က 2,912 ယောက်ရှိပြီဖြစ်ပြီးရောဂါပိုးကူးစက်သူပေါင်းကတော့ 33,200 ကျော်ပါပြီ။ဒီကနေ့ညထုတ်ပြန်ချက်မှာဆေးရုံစင်ခွင့်ရရှိသူအရေအတွက် 489 ယောက်ရှိတာကြောင့်ရောဂါပျောက်ကင်းသူစုစုပေါင်း 13,600 ရှိပြီဖြစ်ပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဘူကူးစက်ယောဂါတိုက်ဖြတ်ရေးဌာနကွယ်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသူ့ရဲ့ Facebook မှာမကြာသေးခင်အချိန်ပိုင်းအတွင်းကရေးထားတာအရဆိုရင်ဒီကနေ့တက်ခွဲစစ်ဆေးတဲ့နမူနာအရေအတွက်စုစုပေါင်းထဲမှာပိုးတွေ့သူ 3.12 ရာခိုင်နှုန်းရှိပြီးပြန်ကောင်းလာသူ 89.38 ရာခိုင်နှုန်းသေဆုံးနှုန်းက 2.19 ရာခိုင်နှုန်းရှိပါတယ်သေဆုံးသူတွေထဲမှာနောက်ခံယောဂါရှိသူက 80 ရာခိုင်နှုန်းရှိပါတယ်မနေ့ကနဲ့နိုင်ရှင်မဲဆိုရင်ဒီကနေ့မှာစစ်ဆေးတဲ့တက်ခွန်းနမူနာအရေအတွက်ပိုများပြီးကူးစက်သူကလည်းပိုများပါတယ်။တည်ဆုံးသူအရေအတွက်ကတော့မနေကအောက်ထောက်ဝက်နေပါပိုနေပါတယ်။